အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာသူ့ရဲ့အရှေ့လယ်ပိုင်းဒေသအခီးစင်မှာလက်ရှိဖြစ်ပွားနေတဲ့လေးလာကြားလာပြီးဖြစ်တဲ့အစ္စရေးဟားမတ်စစ်ပွဲအပြစ်ရရေးအတွက်ရောစစ်သေးကြွားတွေဖမ်းထားတဲ့ဒဇာကန်တွေထပ်ပြီးလွှတ်ပေးဖို့အတွက်ပါသဘောတူညီမှုအသက်တစ်စုံတရာမရပဲနဲ့ကျန်တဲ့ပြည်နယ်မှာဝါရှင်တန်ဒီစီကိုပြန်ပြီးရောက်လာပါပြီ။အစ္စရေးဟားမတ်စစ်ပွဲရက်ဆိုင်တော့နိုင်တယ်လို့အဖမ်းခံရတဲ့ဒဇာကန်တရာလောက်လည်းပြန်ပြီးလွှတ်လာဖို့ရှိတယ်လို့ဝင်ကြီးဘလင်ကင်ကရောတခြားအမေရိကန်အရာရှိတွေကပါပြောနေစေပါ။ဒါပေမဲ့အစ္စရေးဝင်ကြီးချုပ်ဘန်ဂျမင်နန်တန်ယေဟူးကတော့ဟားမတ်ရှေဂါဇာကမ်းမြောင်ဒေသကိုဆက်ပြီးထိန်းချုပ်ဖို့စီစဉ်နေတာဟာစိတ်ကူးရင်နေတာဖြစ်ပြီးတော့အစ္စရေးတပ်တွေကနိုင်အောင်တိုက်ခိုက်မှာဖြစ်ကြောင်းပြောပါရယ်။အချိန်ထဲမှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျော်ဒန်ပြည်ဒုတိယမြောက်အဗ်ဒူလာကိုဝါရှင်တန်ဒီစီမှာတင်င်းလာနေကြရင်အဲ့ခံတွေ့ဆုံပြီးအစ္စရေးဟားမတ်စစ်ပွဲအတွက်ဖြေရှာရေးဆွေးနွေးမှာဖြစ်ကြောင်းသမ္မတအင်ဂျူကကျင်းညာပါတယ်ဝန်ကြီးဘလင်ကင်ဟာအစ္စရေးစစ်တပ်အကြီးအကဲဟောင်းနဲ့အပါအဝင်ဝန်ကြီးချုပ်နန်တန်ယန်ဟူရဲ့စီးဆန်ရဝန်ကြီးများအဖွဲ့နဲ့တွေ့ဆုံပြီးစစ်ပွဲကိစ္စအပြင်ဒဇာဂန်တွေလွတ်မြောက်ရေးကိုပါဦးစားပေးဆွေးနွေးခဲ့တယ်လို့ပြောပါတယ်ကျန်တဲ့ပြည်နယ်မှာပဲဟားမတ်ကိုယ်စားလှယ်ဖွဲ့ဟာအီဂျစ်နဲ့ကာတာအရာရှိတွေနဲ့ညှိနှိုင်းဆွေးနွေးပွဲတွေကိုကိုင်ရိုမှာဆက်ပြီးကျင်းပနေတယ်လို့ဟားမတ်အကြီးအကဲအရာရှိတဦးကပြောပါတယ်